မြောက်ကိုရီးယားနိုင်ငံမှာတစ်နှစ်ခွဲနေပါထိမ့်သိမ်းခံခဲ့ရတဲ့အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုကဒီနေ့လာနေမှာပြောပါတယ်သူတေဆုံးကြောင်းသတင်းထွက်လာအပြီးမှာအော်တိုဝမ်ဘီယာတေဆုံးမှုနဲ့ပတ်သက်လို့အံ့အားသင့်တုံ့လုံမိကြောင်းနဲ့မြောက်ကိုရီးယားဟာရက်စက်တဲ့အဆိုးရွားဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြောကြားလိုက်ပါတယ်အမေရိကန်ကအထင်ကြီးအထက်လွှတ်တော်မှတူဦးဖြစ်တဲ့ဂျွန်မက်ကိန်းကလည်းမြောက်ကိုရီးယားကအမေရိကန်နိုင်ငံသားတူဦးကိုတပ်ဖြတ်လိုက်တာဖြစ်ကြောင်းပြောကြားလိုက်ပါတယ်။တတိမြင့်နေတဲ့ဝမ်ဘီယားဟာအမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့သတင်းပတ်တုန်းကပြန်ရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာရှိနေစဉ်အတွင်းအသက်20နှစ်အရွယ်ဝမ်ဘီယားအနေနဲ့စိုးရတဲ့အုံနောက်ပစ္စည်းတွေတန်ကိုခံစားခဲ့ရကြောင်းသူရဲ့ဇာတိမျိုးဖြစ်တဲ့အိုဟိုင်းပြည်နယ်ဆင်ဆနတီမြို့မှာရှိတဲ့ဆရာဝန်တွေကပြောပါတယ်ဒါပေမဲ့သူ့အနေနဲ့အဲ့ဒီလိုအုံနောက်တန်းရဘာကြောင့်ရခဲ့တယ်ဆိုတာကိုတော့ကိုကွယ်ပြပြမသိရသေးပါဘူးမြောက်ကိုရီးယားဟိုတယ်တစ်ခုမှာကတ်ထားတဲ့ဝါရဖြန့်ဆိုင်းဘုတ်တစ်ခုကိုဖြုတ်ချဖို့ကြိုးပမ်းခဲ့မှုနဲ့သူ့ကိုမနစ်မှတ်လာတော့ကပြစ်ဒဏ်စီရင်ခဲ့ပြီးတဲ့နောက်မှာဝမ်ဘီယားဟာသတိမြင့်သွားခဲ့တာလို့မြောက်ကိုရီးယားကပြောပါတယ်ဝမ်ဘီယားအနေနဲ့အစာအိမ်အဆိပ်သင့်တဲ့ဝေဒနာခံစားခဲ့ရပြီးတဲ့နောက်သူကိုအိတ်ဆေးပေးလိုက်တဲ့အချိန်မှာအဲ့ဒီလိုသတိမေ့သွားခြင်းဖြစ်ကြောင်းမြောက်ကိုရီးယားအစိုးရကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဝမ်ဘီယားမိဘတွေကပယ်ချလိုက်ပြီးသူတို့သားအော်တိုကိုမြောက်ကိုရီးယားအစိုးရကရက်စက်ကြမ်းကြုတ်စွာပြုတ်မှုခဲ့တာလို့ပြောပါတယ်။